မြန်မာနိုင်ငံကတင်ပို့နေတဲ့ဖျဲသည်တွေကိုတရုတ်ကအဝယ်ပေးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့အတူဖျဲသည်ဆင်နွှဲတာတွေဒီရက်ပိုင်းမှာကြကြပြန့်ပြန့်ရှိနေပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်တစ်တီးကုန်တွေတွေကတော့ကျန်းမာရေးစစ်ဆေးမှုကြောင့်အယောင်တရက်ရပ်နားတာနဲ့လမ်းခီးမှာကြန့်ကြာမှုကြောင့်ဖျဲသည်ဈေးကွက်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်ဝင်းလိုင်းပြောပြပါမယ်ရှင်
။တရုတ်နိုင်ငံဘက်ကမြန်မာပြည်ကတင်ပို့တဲ့ဖျဲသည်တွေကိုအဝယ်ပိတ်လိုက်ကြောင်းနဲ့ဒါဟာဈေးနှိမ်လိုတာကြောင့်ဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုဖျဲဆိုင်တောင်သူတွေကိုကူညီနိုင်ရေးအတွက်ဖျဲသပိတ်ဆင်နွှဲကြတဲ့အကြောင်းတွေဟာဒီကနေ့လူမှုကွန်ရက်ဆမ်မနာတွေမှာကြဲကြဲပြန့်ပြန့်ထွက်ပေါ်လာနေတာပါ။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရုတ်ကနိုင်ငံတကာမှာအကာအကွယ်ပေးနေတာမို့တရုတ်ကုန်တွေသပိတ်မောက်ကြဖို့စော်ဩနေချိန်မှာတရုတ်နိုင်ငံကိုဖျဲသီးတွေပို့ဖို့ခက်နေတာကြောင့်ဖျဲသီးသပိတ်တွေကိုမြန်မာနိုင်ငံအနှံ့လုံနေကြတာဖြစ်ပါတယ်။မြန်မာပြည်မှာထွက်တဲ့ဖျဲသီးတွေကိုမြန်မာပြည်သူတွေကဝယ်ယူအားပေးကြမယ်ဆိုပြီးပုံစံမျိုးစုံဖျဲသီးသပိတ်တွေကိုလှုပ်ဆောင်နေကြတာပါ။တချို့ကဖျဲသီးစိတ်တွေကိုအခမဲ့ဝေတာမျိုးငါတို့ရဲ့ဖျဲသီးငါတို့စားမယ်စတဲ့အစားအနေပုံနေကန်ဆောင်ချစ်တတ်တာမျိုးဖျဲသီးတွေဝယ်ပြီးဖြော်ရည်အချုံမုံအစားသဖြင့်လှုပ်ရှားတာမျိုးကိုလူမှုကွန်ရက်တွေမှာမျှဝေတာမျိုးတွေနဲ့တပိတ်မောက်နေကြပါတယ်။မန္တလေးကဖျဲဆိုင်လုပ်ငန်းရှင်တဦးကတော့လက်ရှိဖျဲတင်ပို့မှုအခြေအနေကိုအခုလိုပြောပါတယ
်။ကျွန်တော်ကတော့မရောဘူးဆိုမကြသေးဘူးကျွန်တော်တို့နေ့တိုင်းတော့တက်နေတာဒီနေ့ကားစီးနေရာကျော်လောက်တော့တက်နေတာ။ကိုဒီနေ့ကဝယ်ဆေးထိုးကြတယ်လေ။ဆေးစစ်တဲ့နေ့ဒီနေ့တော့တို့နားနေတယ်နဲ့တဲ့နေတာလေကိုကျွန်တော်ပြောလွယ်ကျမှာအစည်းတရာကျော်တက်တယ်မူဆယ်မှာအစည်းနေရလောက်တက်တယ်လေအဲမန္တလေးကတက်တာပေါ့မို့
မူဆယ်မြို့တစ်တီးတန်ကကုန်တယ်တူကတရုတ်နိုင်ငံဘက်ကဖျဲအဝယ်ပိတ်လိုက်တာနဲ့ပတ်သက်ပြီး VOA ကမင်းမြန်ရမှာတော့
တနည်းအားပေါ့နော်မနည်းအား10ရက်နေရပေါ့အဲ့ဒီကွင်းထဲကလူတွေကိုအကောင်လုံးအလုတ်သမားအစာချမ်းမရစ်စစ်တာပေါ့ဈေးထိုးတယ်အဲ့ဒါကြောင့်မို့လို့အလုတ်သမားတွေကဟုတ်နားလားအလုတ်ဒီကနိုင်ငံထဲက one day one dayဒီအဖေဒီအယောင်ကိုဖျက်ပြေးအောင်ဆက်မြန်မာပြီးဆက်မှာမရဘူး။ဝန်တိန်ထဲမှာတော့ရောင်းတာအဲ့ဒါကြောင့်အခုကတော့လည်းဟိုကလည်းတရုတ်ဘက်ကမဝယ်တော့ဘူးဆိုပြီးတော့တကယ်ဆက်တော့တကယ်တည့်ရပဲအယောင်ပိတ်တာပါ
။တရုတ်နိုင်ငံအတွင်းမှာ COVID-19 ကူးစက်မှုတွေဒီကြော့ပြန်ဖြစ်ပေါ်နေတာကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားသလိုကျန်းမာရေးစစ်ဆေးတာတွေကိုလည်းတိုးမြင့်လှုပ်ဆောင်နေတာပါ။ဒီရက်ပိုင်းတွေအတွင်းမှာတရုတ်မှာမြန်မာဖျက်သည့်အယောင်ကျဆင်းနေပြီးဒီလိုကျဆင်းရတဲ့အခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ်။
အဲအရောက်ပြည်ပြောလို့ရှိရင်ကျတော့ဝင်လာတော့အရန်နောက်နေရပေါ့အချိန်ကြီးကဟို9ရက်နေကတည်းက5မိုင်ဝင်တဲ့ကားရောင်တရုတ်ပြည်ထဲမဝင်ရသေးတာရှိသေးတယ်။အဲလမ်းမှာတရုတ်ပဲ5ရက်6ရက်တပတ်အလောက်ကိုစာပြီးမှပဲဟိုတန်းစီရတာပေါ့နော်တန်းစီရပြီးမှတရုတ်ပြည်ထဲဝင်ပြီးတော့မှတရုတ်ပြည်ဝင်တော့မလဲရှိချက်မရောက်တာမျိုးလည်းရှိရဲ။တည်းကတော့စာပြီးမှရောက်ဆိုတော့ဟိုတည်းက5မိုင်ကနေရောက်ခွင့်ရောက်ဖို့ဟိုတပတ်ဝန်းကျင်လောက်စာနေရပေါ့အဲ့တော့အတီးတွေကပုံကားတွေပါတယ်ဖြစ်သွားအဲ့ဒါဆိုရင်အဲရောင်းခွင့်ထိုင်နေရောက်ရောအတီးတွေကမကောင်းတော့အတီးတွေကချဒီနည်းဆိုလဲဈေးကအရင်ချလာလို့
ဈေးကြတဲ့အကြောင်းတစ်ချက်ကတော့ COVID-19 ကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားတဲ့အတွက်ရွှေလီနဲ့တခြားဒေသကတရုတ်ဖျဲကုန်တယ်တွေအရောင်းခွင့်ကိုမလာနိုင်တဲ့အကြောင်းလဲပါဝင်ကြောင်းပြောပါတယ်ဖျဲဆိုင်တောင်သူတွေအခက်အခဲဖြစ်ရတဲ့အခြေအနေကတော့ပုံမှန်အလုံးတစ်ထောင်ကျော်ပါတဲ့ဖျဲကားတစ်စီးဟာအရင်ကတရုတ်ရောင်းဝယ်9000လောက်ရရှိရာကနေအခုဆိုရင်4000လောက်သာပေါက်ဈေးရှိနေတာနဲ့လန်ခီးကြံ့ကြလို့ကားကကြံ့ငွေ10သိန်းလောက်ကနေသိန်း20လောက်မြင့်တက်သွားတာကြောင့်လို့ပြောပါတယ်လောလောဆယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံတကာကဖိအားပေးအရေးယူတာတွေကိုတရုတ်နိုင်ငံကကန့်ကွက်တာကြောင့်မြန်မာပြည်သူအများစုကတရုတ်အစိုးရအပေါ်ဆန့်ကျင်မှုတွေမြင့်တက်လာနေပြီးတရုတ်ကွန်ပစ္စည်းတွေမတုံ့ဆွဲရေးအတွက်လုံဆော်တာတွေလည်းရှိနေပါတယ်ခင်ဗျာ
ဖျဲစီကွက်အခြေအနေရန်ကုန်ကလာတဲ့သတင်းကိုကုစော်ဝင်းလိုင်းပြပြခဲ့တာပါ